နေကြောင်တပ်ဖွဲ့စည်းရေးကိုလက်မခံတဲ့ဗိုလ်ချုပ်နှကမ်းဝေးဦးဆောင်တဲ့ DKB တပ်ဖွဲ့တွေကရင်မျိုးသားလူမျိုးရေးပူးပေါင်းတပ်တွေအင်အား600ကျော်လောက်ဟာကရင်ပြည်နယ်လှိုင်းပွဲမြို့နယ်တွေကမြန်ကြီးငူမှာရှိတဲ့ DKB ဌာနချုပ်ဟောင်းနေရာတစ်ခုလုံးကိုပြီးခဲ့တဲ့ရက်ပိုင်းမှာတော့ကထိန်းချုပ်ထားလိုက်ပြီးတဲ့နောက်ကရင်ပြည်နယ်အတွင်းမှာမြမအစိုးရတပ်တွေနဲ့တိုက်ပွဲတွေဆက်ဖြစ်နေပါတယ်။ဒီကြောင့်ကိုတော့ထိုင်းချေဆိုင်သတင်းတောင်မအေးမာကသတင်းပေးပို့ထားတာပါရှင်။
ဟုတ်ကဲ့ပါရှင်မြမအစိုးရရဲ့နေကြားဆောင်တက်လုတ်ခိုင်းတာကိုမကျေနပ်တာကစပြီးကရင်ပြည်နယ်တစ်ခုလုံးမှာတိုက်ပွဲတံတွေကြားနေရတာ9လခန့်ရှိပြီလို့ဆိုရမှာပါအခုအခါမှာတော့အရင်တုန်းကကရင်အမျိုးသားချင်းချင်းတိုက်ခိုက်နေတဲ့အဖွဲ့တွေဖြစ်တဲ့ DKBA KNU နေကြားဆောင်တက်တွေဟာအတူတကွမြန်ကြီးကိုဒေသမှာပူးပေါင်းတက်ဆွဲလိုက်ပြီလို့ဆိုပါတယ် DKBA 902တက်မှုဘုံမှုစောစောင်းပြောပြတာကတော့
ကျွန်တော်တို့ဘုဂျွန်ခံမွေးရဘုံမှုစကတိုင်တည်ရင်နော်လက်ရှိအမခုနှစ်ဘုံမှုဂျော်နီယာနော်တိုင်တည်ရင်လက်ရှိဘုံမှုဘီဝါလေဘုံဘီဝါကျွန်တော်ခေါ်ဘုံမှုနော်မှတ်မှာနော
်ဟုတ်ကဲ့
အဲလက်ရှိသူ့အင်အားနဲ့400အကျော်ရှိတယ်နော်စုပေါင်း600ကျော်မှရှိတယ်နော်ကျွန်တော်တို့မြန်ကြီးငူမှာလက်ရှိကျွန်တော်တို့ဒီဘုံဘီနဲ့ကျွန်တော်တို့ဒီဘုဂျွန်ခံမွေးဆိုလိုက်တဲ့ဘုံမှုတကော်တို့နဲ့ဘုဂျွန်ဂျော်နီဆိုလိုက်တဲ့ရဲဘော်တွေပူပေါင်းပြီးတော့အဲ့ဒီမြန်ကြီးငူဒေသကိုသူတို့ခြေကုပ်ခိုင်နေတယ်နော်နောက်ဒီမြန်ကြီးငူရဲ့အစီအစံဒီဘယ်ဟိုနားမှာစတယ်ဟိုမြောက်မြောက်ကဖြတ်လာတယ်နော
်ကရင်အမျိုးသားလူမျိုးရေးတက်အောက်ခြေတက်တွေဘက်ကတော့ DKBA နဲ့စီအေးရပူးပေါင်းတိုက်ခိုက်မှုတွေရှိနေတယ်ဆိုတာကိုအတည်ပြုပြောကြားပါတယ်ပြီးခဲ့တဲ့ရက်တွေကပဲ DKBA စစ်ဦးစီးချုပ်ဗိုလ်ချုပ်ကျော်တန်းကိုနေကြားဆောင်တက်တွေကပဲဖမ်းဆီးခဲ့တယ်ဆိုပြီး VOA ကထုတ်လွှင့်ခဲ့ပြီးဖြစ်ပါတယ်အခုအခါမှာဗိုလ်ချုပ်ကျော်တန်းထွက်ပြေးလွတ်မြောက်သွားခဲ့ကြောင်းအမှရှိတဲ့မြန်မာစစ်တပ်ကိုအကူအညီသွားတောင်းတာတွေလုပ်နေကြောင်းကို DKBA ဘက်ကပြောပါတယ်
။ချုပ်ကန်းကတော့ထွက်ပြေးလူမျိုးဝင်ရောဖမ်းမယ်ဥမာစစ်ကူတောင်းတယ်နော်။တောင်းတယ်အဲ့ဒီမြန်ကြီးကိုဒီသားကိုဝင်ရောက်ထိုးတိုက်ခိုက်ဖို့အတွက်ဒီငါဖတ်တော်မလို့ဒီကူကြီးကတောင်းနေစီကတောင်းနေ။နောက်ဒီဘူဂျုတ်ထုံးလိုက်ရတာဖမ်းမိတယ်နော်ဟုတ်။ငွေဇက်တင်နေရမှာငါထိတ်သိမ်းရတော့ဗောန
ော်။မြန်မာအစိုးရနဲ့အဖြစ်ခက်ရစေးရယူပြီး15နှစ်အကြာပြီးခဲ့တဲ့နှစ်ကုန်မှာပဲနေကြားဆောင်တက်လုတ်ခိုင်းရကစလို့တိုးတက်သောကရင်ဗုဒ္ဓဘာသာတပ်ဖွဲ့ဝင်တွေနဲ့မြန်မာအစိုးရကြားတင်းမာမှုတွေဖြစ်လာခဲ့ရတာပါ။ခုနှစ်လကြာတဲ့အထိတိုက်ပွဲတွေဇက်တိုက်ဖြစ်ခဲ့တာကြောင့်ဒုက္ခတွေတောင်းနဲ့ချီပြီးထိုင်းနိုင်ငံတဲကိုခိုးလုံလာရတာတွေလည်းဖြစ်ခဲ့ရပါတယ်။အခုအခါမှာတော့ထိုင်းမြန်မာနယ်ဆက်ကရင်ပြည်နယ်ကော့ကရိတ်ကနဲလေးဝလေတေဘောဘခီးတဲလေစတဲ့နေရာတွေမှာတိုက်ပွဲတွေလေးပွဲတဲ့မနေ့မနေ့ကညနေနဲ့ဒီနေ့မနေ့မှာဖြစ်ပွားခဲ့ပါတယ်။ကော့ကရိတ်မြို့နယ်တဲကအစိုးရစစ်တပ်တဆွဲရာကော့ကရိတ်ချက်ပွိုင်းကိုလည်းဝင်ရောက်ပစ်ခတ်မှုတွေလုပ်ခဲ့တယ်ဆိုပြီး DKBA ကပြောပါတယ
်။ဒီနေ့ညနေ 4:35 မိနစ်မှာဒီကော့ကရိတ်ချက်ပွိုင်းကော့ကရိတ်ဂျာနဲ့ဒီအောက်မူတဲ့ဂျာနော်တူမီကီစခန်းကန်နန်ဘောစခန်းကိုကျွန်တော်တို့ဝင်ရောက်တိုက်ခတ်တဲ့သူတိုက်ရင်ကတော့ငါးလေးရှစ်ခလေးရငါးလေးရှစ်တိုက်ရင်နော်
ဟုတ်ကဲ့
ဝလီနဲ့တေဘောဘစတဲ့နေရာတွေမှာဖြစ်ပွားခဲ့တဲ့တိုက်ပွဲတွေနဲ့ပတ်သက်ပြီးဒေသခံတဦးပြောပြခဲ့တာကတော့
အဲ့ဒီမင်းညနေကဓာတ်နိုင်ခွဲလာပေါ့
ဟုတ်ကဲ့
တို့ရင်ဆိုင်တိုက်ပွဲဖြစ်သွားတယ
်ဟုတ်ကဲ
့ KB တွေနဲ့ခလာယာ327ပေါ့အခက်နဲ့တစ်ခက်ကနာဖဘက်ကဘရားကဖို့တရားဆုံးသွားတယ
်ဟုတ်ကဲ့
လေရတော့တန်ရရ
အခုအခါမှာတော့နေကြဆောင်တက်အဖြစ်လက်ခံခဲ့တဲ့တက်တွေကသူတို့ရဲ့တက်မှုတွေကိုပြန်လည်ပုံကန်တဲ့အနေနဲ့ဖမ်းဆီးမှုတွေလုပ်လာခဲ့ပါတယ်ဒီလိုဘာကြောင့်လုပ်လိုက်ရတယ်လဲဆိုတာကတော့နေကြဆောင်တက်ဖွဲ့စည်းရေးကိုအောက်ခြေဆန္ဒမပါဘဲခေါင်းဆောင်ပိုင်းကသဘောတူလက်ခံလာကြတာတွေကနေတင်းမာမှုတွေစလာခဲ့ကြတာပါအရင်ကကရင်တော်လှန်ရေးမှာပါခဲ့ကြတဲ့ DKBA ခေါင်းဆောင်တချို့ကိုအသက်50ကျော်တယ်ဆိုပြီးအနားယူခိုင်းလိုက်တာတွေအာနာယနေကြဆောင်တက်ဖွဲ့ဝင်တွေကအနားယူခိုင်းလိုက်တဲ့ကရင်ခေါင်းဆောင်တွေပိုင်ဆိုင်တဲ့အိမ်တွေပစ္စည်းတွေကိုတွားရောက်သိမ်းယူတဲ့အဖြစ်တွေနေကြဆောင်တက်ကိုလက်ခံခဲ့တဲ့ခေါင်းဆောင်ပိုင်းတွေအနေနဲ့စီးပွားရေးအခွင့်အလမ်းတွေရရှိပြီးအထက်နဲ့အောက်ကွာခြားမှုတွေလည်းဖြစ်ခဲ့ရပါတယ်။အောက်ခြေတက်တွေကတော့နေကြားဆောင်တက်စခန်းတွေကိုစောက်လုပ်ပြီးမြန်မာစစ်တပ်နဲ့တွဲပြီးတော့ထားမဲ့အခြေအနေတွေကိုလက်မခံလူတွေလည်းတဖြည်းဖြည်းများလာနေပါတယ်။ DKBA တပ်သားတွေကြားသဘောထားကွဲလွဲမှုတွေရှိလာခဲ့ပြီးအခုအခါမှာတော့နေကြားဆောင်တက်ကိုလက်မခံတဲ့ကရင်လက်နက်ကိုင်အင်အားစုတွေဖြစ်တဲ့ KNU နဲ့ဗိုလ်ချုပ်နှကမ်းဝေးဦးဆောင်တဲ့ DKBA အပြင်နေကြားဆောင်တက်အဖြစ်လက်ခံခဲ့တဲ့ဗိုလ်ပြီးဦးဆောင်တဲ့ DKBA တွေဟာအချင်းချင်းပူးပေါင်းသွားကြပြီးစစ်ရေးရပူးပေါင်းဆောင်ရွက်ဖို့အတွက်လည်းသဘောတူလာခဲ့ကြတာလည်းဖြစ်ပါရဲ့ရှင်။